ကိုဗစ်ကူးစက်မှုတွေကြောင့်ကတ်သတ်ပိတ်ဆို့မှုလော့ထောင်းလုပ်ထားတဲ့ချွန်ပိုရီပြည်နယ်ဘန်ပုံမြို့နယ်တွေကအထက်သားဆက်ရုံမှာမြန်မာနဲ့ကမ္ဘောဒီးယားလုံတမားတွေအလုပ်လုပ်ကင်နေကြတာပါ။အခုလရှိရနေ့မှာတော့ဆက်ရုံကမပိတ်ပဲအလုပ်ဆက်စင်းနေရတာတွေအပါအဝင်စေကူတာမှုကောင်းမွန်စွာမရရှိတာကြောင့်အလုပ်သမားတစ်ထောင်ကျော်ဟာဆက်ရုံတွေမှာဆန္ဒပြခဲ့ကြောင်း
အဲ့မှာတော့ရောင်းချထားတယ်ပြီးတော့နေရာကနေစမပြေဘူးပြီးတော့ပို့တွဲလူနာတွေနဲ့ရောင်းတော့ထားတယ်ပြီးတော့အလုပ်တွေလည်းစဉ်းစားနေတယ်ဒါတွေကိုမကြည့်မနှက်ဖြစ်ရနေပြီးတော့ဒီစက်ရုံရဲ့ရုံးခန်းရှိမှာကျွန်တော်တို့ဖြူယုံပြီးတော့ဆန္ဒပြခဲ့ကြတာပါဆက်ရုံတွေကလုံခြုံရေးအဆောက်အအုံကအခြေအနေတွေကိုထိန်းချုပ်ဖို့စူးစမ်းခဲ့ပေမဲ့အလုပ်သမားအုပ်စုကိုမထိန်းနိုင်ဖြစ်ပြီးမြန်မာလူသမ
ကျွန်တော်တို့ရဲ့ပြည်သူတွေကလက်ရောပေးဖို့သဘောတူခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်အခုရပိုင်းအတွင်းမှာပဲချွန်ပူရီပြည်နယ်ပါဝင်ပိတ်ဆို့ကတ္တခဏရတဲ့29ပြည်နယ်အတွင်းမှာစစ်ရုံတစ်ချို့ကအလုပ်သမားတွေအစားအသောက်မလုပ်တော့တာစေဝါကုသခွင့်တေချာမရတာကန့်တတ်ပိတ်ဆို့ထားတဲ့အချိန်မှာလူအားကထောက်ပံ့ကြည့်လို့မရတာအလုံးမရှိတာကြောင့်အင်အားတွေကလည်းနှင်ချခံ ထိုင်းနိုင်ငံမှာတော့ကိုဗစ်အသေးချူလူနာ 9,600 ကျော်ရှိပြီးပြည်내29ခုကိုကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအရာကန့်သတ်ပိတ်ဆို့ထားတာတွေတချို့နေရာတွေမှာညမထွက်ရအမိန့်တွေထုတ်ပြန်ထားပါတယ်နေ့စဉ်လဲတောင်းချီကူးစက်မှုတွေဖြစ်နေပြီးဩဂုတ်လ9ရက်နေ့တနေ့တည်းမှာပဲကူးစက်သူ 19,600 ကျော်ရှိနေပါတယ်သေဆုံးသူစုစုပေါင်းကတော့ 6,353 ဦးရှိတယ်လို့နေ့စဉ်လဲလူဦးရေ100ကျော်သေဆုံးနေပါတယ်ရှင်